ဒီကရက်ပတ်ကကန့်ကွက်ဆန္ဒပြပွဲတွေမှာအသက်ခံလိုက်ရတဲ့လူ164ယောက်ထဲမှာအသက်4နှစ်အရွယ်မိန်းကလေးငယ်တယောက်လည်းပါဝင်တယ်လို့ကဇက်စတန်တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်လူ9800ကိုဖမ်းဆီးထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဆန္ဒပြပွဲတွေကိုတားဆီးဖို့အတွက်ကြိုတင်တတိပြေးဖို့မလိုပဲဆန္ဒပြသူတွေကိုပြစ်ခတ်နိုင်တဲ့အမိန့်ကိုသမရကာဆင်ဂျိုမတ်တူကာယက်ကပေးခဲ့ပါတယ်။ကဇက်စတန်မှာညီဝန်ပြပြအောင်ထင်းသိမ့်နိုင်တဲ့နိုင်ငံတော်အဖွဲ့အစည်းတွေကိုကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်။ဒါပေမဲ့ရင်းကျန်းစွာဆန္ဒပြနေသူတွေရဲ့အခွင့်အရေးကိုလေးစားတဲ့နီလန်းနဲ့ကာကွယ်ရပါမယ်။ဆန္ဒပြသူတွေရတဲ့မအေးဖြစ်နေတဲ့စီးပွားရေးနိုင်ငံရေးအကြောင်းတွေကိုလည်းကင်တွယ်ရပါမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC ရုပ်သံသတင်းဌာနနဲ့တွေ့ဆုံချိန်မှာတင်းနှင်းငွေနေကပြောကြားခဲ့ပါတယ်ခင်ဗျာ။